ုံချခံရတဲ့ကက်တလန်သမရာဟောကလစ်ဖိုဒီမွန်ကိုဥရောပတိုက်မှာဖမ်းပြီးဖို့စပိန်နိုင်ငံကထုတ်ထားတဲ့ဖမ်းဖို့ရတဲ့ပတ်သက်ပြီးဘယ်ဂျီယံတရားသူကြီးတူကတောက်ကြနေမှာစူးမျက်ချက်မပေးဘဲနောက်တစ်ကြိမ်ကြားနာပွဲကိုဒီဇင်ဘာလ4ရက်နေ့ချိန်လိုက်ပါတယ်။ဖိုဒီမွန်နဲ့သူ့အစိုးရဖွဲ့ဝင်ဟောင်း4ဦးကိုစပိန်နိုင်ငံကိုပြန်လွှဲပေးဖို့တကယ်ပိတ်ကြားနာပွဲတွင်အစိုးရရှိနေတွေကတရားသူကြီးကိုရှောက်ထားခဲ့ကြပါတယ်။ကက်တလန်ဒေသကိုတရားလွတ်လပ်ရေးကြေညာရာမှာသူတို့ပါဝင်ခဲ့တဲ့ခံကဏ္ဍအတွက်ပုံကံမှုခေါ်ထွက်မှုဆိုင်ရာဆွေးချက်တွေကိုသူတို့ရင်ဆိုင်မှုဖြစ်ပါတယ်။ဖူဒမိုးနဲ့သူ့အစိုးရဖော်ဝင်ဝန်ကြီးအောင်လေးဦးဟာပြီးခဲ့တဲ့လကဘက်ဆောစမြို့ကိုတပြေးသွားပြီးစပိန်တရားသူကြီးတူဦးရှေ့မှာလာအစ်စ်ခံမှုခေါ်တာကိုလိလူရှုခဲ့တာကြောင့်စပိန်အစိုးရကဖန်ဝရန်ထုတ်ခဲ့တာပါ။သူတို့ကတော့ဘယ်လိုအစ်စ်ခံရင်မျှတတဲ့တရားရင်ဆိုင်မှုရမှာမဟုတ်ဘူးဆိုပြီးတော့ရှောင်သွားကြတာဖြစ်ပါတယ်။ခွဲထွက်ရေးဆက်လုပ်ခဲ့တဲ့အတွက်ဖူဒမိုးနဲ့သူ့အစိုးရဖော်ဝင်13ဦးကိုစပိန်အစိုးရကယာရုကနေဖယ်ရှားခဲ့တာပါခင်ဗျာ။